ဒီဩစတြေးလျကမြန်မာပေါ်ထားတဲ့ဒီပိတ်ဆို့အရေးယူရတဲ့ပတ်သက်ပြီးသူတို့ကအခု short ချမယ်ဆိုတဲ့အနေအထားမှာပေါ့နော်ဆရာတို့ဘယ်လိုနားလည်ထားပါလဲရှင
်အခုလိုမျိုးကြီးကြီးမားမားအပြောင်းလဲတွေဘာမှမရှိဘဲနဲ့ဩစတြေးလျကပိတ်ဆို့ပြတ်ဖတ်ထားပြီးတော့တန်ခတ်ထားတဲ့အေးအေးမှုကို short မရှိတော့တာအငင်းပေါ်စရာပဲဘာကြောင့်လဲဆိုတော့2009ခုနှစ်တော်တော်လှုပ်ရှားမှုမှာရဟန်းဆန်ကားတွေနဲ့ပြည်သူတွေကိုဆက်ဖြတ်ထားတဲ့ခေတ်စကြောင့်အဲ့ဒီကကဂျန်ခါဝတ်ဝင်းချုပ်အစိုးရလက်ထက်တုန်းကအင်ဂျင်နီယာဗိုလ်တုတ်ဆန်းရွှေပါဝင်သူ့ရဲ့အပေါင်းပါတွေဒေသနဲ့နော်၁၈ယောက်ကိုဘာနာရေးရနော်ပြစ်မှတ်ထားဖိတ်ဆို့တက်ခတ်တာလုပ်တယ်ပြီးတော့ကြီးသွားတာကိုပြစ်ပင်တာလုပ်တယ်အနောက်ပိုင်းမှာဒီကောပါတီရဲ့ဝင်းချုပ်ကေဗရာဝင်းချုပ်ဖြစ်လာတဲ့ခါကျ၁၈ယောက်ကနော်အဲ့ဒီရန်တရားထဲမှာမရှိတော့တဲ့ကြောင့်သူတို့ဖယ်ရှားလိုက်ပြီးတော့နောက်ထပ်60နဲ့ဆိုရင်ကိုတစ်ထပ်တိုးတယ်460ဆုံးလောက်ပါဒီမိကြီးရှိနေတုံးပဲအခုအဲ့ဒီထဲမှာ460ဆုံးထဲမှာတချို့ဟာကြီးလဲသိရင်လဲသိတော့တချို့လည်းပဲဒီအချို့ရန်တဲ့ထဲမှာမပါတော့လို့အပြင်ရောက်သွားတာလည်းရှိကောင်းရှိမယ်အဲ့ဒီဥတော့သူတို့ပြန်ပြီးတော့အမြင်နဲ့တန်30တောင်ဒါပေမဲ့ကျွန်တော်မြင်တာပြီးခဲ့တဲ့ပုံချို့ဟောင်းတွေကအခုလက်ရှိပုံပုံတွေရောဘာမှတော့သိပြီးတော့ဖြူးဖြူးချာချာတော့ပြတ်မှတ်ထားပြီးတော့ဒါကထားတော့ရှော့เสียအကြောင်းမရှိဘူးလို့ကျွန်တော်မြင်တယ
်ဒီတစ်ခေါက်ဩစတြေးလျကလေမြန်မာပေါ်ထားတဲ့ပိတ်ဆို့အရေးယူတဲ့အချက်တွေထဲမှာပြန်ပြီးရော့ရှော့ပြီးမယ်လို့စဉ်းစားတဲ့အချက်ကလေဒီဦးသိန်းစိန်အစိုးရရဲ့စီးရင်ထဲမှာပါဝင်မယ်ဒီဝင်ကြီးတွေကိုတော့ပေါ့လေပိတ်ဆို့အရေးယူတဲ့စီးရင်ထဲမှာမထည့်ဘူးဆိုတာမျိုးပြောလာတဲ့အပေါ်မှာရောဟိုဘယ်လိုမြင်ပါလဲရှင
်ကျွန်တော်မြင်ကတော့အရင်တော့ဒီအာဏာရှင်အစိုးရလောက်မှအခုတန်းခဲ့တဲ့460ဆုံးရောက်လုံးကိုတော့လုံးဝဒီချိန်ဒီခါမှာတော့ပိတ်ဆို့တန်ခတ်ရေးမှုတွေမရုပ်သေးသေးဘူးအခုလောလောဆယ်ဆယ်ဒီအဖြစ်တွေဒီဝင်ကြီးအဖြစ်တွေပါကောင်းပါမယ်ဒီပုံကိုယ်တွေကတော့လောလောဆယ်ဆယ်ကျွန်တော်တို့နေနေနော်အပြုသဘောပြောင်းလဲမှုတွေကိုဆက်ပြီးလုပ်ပေးနေတဲ့အတွက်ကြောင့်ပုံကိုယ်တွေတော့ကျွန်တော်တို့ကပေးဆုတန်ခတ်ပါလို့မတော့ဆိုသေးဘူးဗျအဓိကကတော့အပြောင်းလဲတွေကိုခိုင်ခိုင်မာမာမလုပ်ဘဲနဲ့ရှိပြီးသားတဲ့63ယောက်ကိုစစ်မှတ်ထားပေးဆုတန်ခတ်တဲ့ကိစ္စတော့မရောက်သေးဘူးကျွန်တော်တို့ခိုင်ခိုင်မာမာပဲတောင်းဆိုနေပါတယ်
နောက်တစ်ချက်ကကြတော့ဒီဩစတြေးလျအနေနဲ့ကတော့မြန်မာပြည်ပေါ်ထားတဲ့လက်နက်ရောင်းဝယ်မှုမလုပ်တာတို့နောက်ပြီးတော့ဒီဗန်နာရေးရာပိတ်ဆို့တဲ့အပိုင်းတွေတော့ဆက်ပြီးထားအောင်မယ်လို့တော့ပြောပါတယ်ရှင်ဆိုတော့အဲ့လိုထားရင်ရောမြန်မာနဲ့ဆက်ဆက်ရေးမှာဘယ်လိုဖြစ်လာနိုင်မလဲရှင
်ဩစတြေးလျကသမိုင်းကြောင်းရအင်္ဂလန်တို့အမေရိကန်နဲ့နိုင်ငံကြီးမျိုးရတွေချမှတ်တဲ့ခါမှာမြန်မာနိုင်ငံမှာထားရှိတဲ့ဝါဒတွေရှင်လူရုံးမှလည်းရှိတယ်တခြားမဟုတ်လို့ခဏအမေရိကန်အစိုးရနဲ့အင်္ဂလန်ဆိုးရနဲ့ချမှတ်ထားတဲ့ဒီပိတ်ဆို့တန်ခတ်ရေးပုံစံမျိုးလိုပဲပြည်ပြန်ကလည်းချမှတ်ထားတာရှိပါတယ်။ဒါကြောင့်မို့လို့ဒီနိုင်ငံဟာတစ်ခုခုကိုအပေးယူလုပ်ဖို့အတွက်ချမှတ်ထားတဲ့မူဝါဒတွေကိုတော့ပြင်နေဆိုရင်တော့ညှိနှိုင်းပြီးဆောင်ရွက်တင်တယ်။ဘာကြောင့်လဲဆိုတော့တနင်္ဂနွေကအချော့ပြီးလို့ဇနက်နိုင်ငံတွေပေါ်မှာအပြောင်းအလဲတွေမဖြစ်ဘူးဆိုရင်လည်းပဲဒါဘာသိအောင်မရှိဘူး။ကြောင့်မို့လို့အဓိကပြင်မှတ်ထားပိတ်ဆို့တန်ခတ်တဲ့နိုင်ငံကြီးတွေကနေညှိနှိုင်းပြီးလုပ်သွားရင်တော့ဒီပိတ်ဆို့တန်ခတ်မှုကထိရောက်ပါတယ်။သာဖိရတရလည်းဖြစ်တယ်တွန်းဝတရလည်းဖြစ်တယ်အပြုသဘောတိုးတက်မှုကိုလည်းပို့ပြီးတော့ဖြစ်စီမယ်လို့ကျွန်တော်ယုံကြည်ရဲ့ဗျ